COVID-19 တက်ခွဲအတည်ပြုလူနာသစ် 23 ကိုအစကတည်းကယောဂသံသယရှိခဲ့လို့ quarantine ဝင်ပြီး 9 ရက်အကြာမှာသူတို့ရဲ့တက်ခွဲနမူနာကိုရယူခဲ့တာလို့သိရပါတယ်။ဒီအကြောင်းကိုကျွန်မစုစုပြပြသွားပါမယ်ရှင်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့၈ ရက်ထုတ်ပြန်ချက်အရထိုင်းနဲ့မလေးရှားပြန် 23 မှာ COVID ယောဂတက်ခွဲတွေ့ရှိကြောင်းအတည်ပြုခဲ့တာပါ။အဲဒီ23ဟာမြောက်ရီနယ်ဇက်ကိတ်ကနေတဆင့်ပြန်ဝင်လာတဲ့35ဦးပါအဖွဲ့တွေကဖြစ်ပြီးတော့သူတို့ကိုဖန်အံမျိုးကမူရစီပြစကံမှာရှီယန်နီကစပြီးအသွားလာကန့်သက်လိုက်တာပါပုံမှန်ဆိုရင် quarantine စင်တာကိုရောက်တာနဲ့တခွဲနမူနာရယူစစ်ဆေးခဲ့ပေမဲ့အခုတခါမှာတော့ကျမ်းမာရေးဌာနတာဝန်ရှိသူတွေရဲ့အကြံပြုချက်ကြောင့်ရနောက်ဆုတ်ခဲ့ရတယ်လို့မြောက်ရီခရိုင်ဥချုပ်ရေးမှုဦးတေစာအောင်ကပြောပါတယ
်ဘာလို့လဲချက်ချင်းဆက်လိုက်လို့ရှိရင်တကယ်လို့များသူတို့ထိတိကျတာရှိရင်ယောဂကျိုးတဲ့အချိန်ဆိုရင်ကျွန်တော်ရှင်းမပေါ်ဘူးခင်ဗျာဒီတော့ရှိနိုင်တယ်ဆိုတော့တန်ဖျားရှိတဲ့တော့တနေ့ကျွန်တော်တို့ရှင်းနေဖြစ်နေစာကို12ရက်နေကြမှာဆွတ်ယူကြတာဖြစ်ပါတယ်
သူတို့တွေကနဂရီအဖြစ်ထွက်ထားတဲ့ဂျန်နဲ့ဆနဦးကိုတော့အသွာလာကန့်သက်ထားတဲ့ရဲမပြေခင်တစ်ခါပြန်ဆက်သွားမယ်လို့ဆိုပါတယ်။ဒီကနေ့မနက်ထုတ်ပြန်ခဲ့ပြီးဖြစ်တဲ့လူနာသစ် 23 ကိုသက်ဆိုင်ရာစီရင်ရေးစီလွှဲပြောင်းပေးပြီးဖြစ်တဲ့အကြောင်းကိုလည်းဖန်ခိုင်အုပ်ချုပ်ရေးမှုဦးဆန်းအောင်ကအခုလိုပြောပါတယ
်။ဟုတ်ကဲ့အဲ့လိုလွှဲပေးထားပါဘူး။အဲ့လိုလွှဲဖို့ကျွန်တော်တို့လမ်းညွှန်တဲ့အတွက်ဒီနေ့ပဲခိုင်ရတဲ့ဘက်မှဦးစီးပြီးတော့လုံလုံးဖွင့်လိုက်ဖို့လိုပါဘူး။
ပြင်းပြင်းနဲ့ဖန်ဆေးရုံကို2ဦးမွန်ပြည်နယ်က4ဦးကိုမော်လမြိုင်ဆေးရုံရှင်ပြောင်းထားပြီးနောက်ထပ်18ဦးကိုတော့ရန်ကုန်မြို့ကဝေဘာကြီးဆေးရုံကိုလွှဲခဲ့တယ်လို့သိရပါတယ်။ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်ကိုဗစ်တက်ခွဲအတည်ပြုလူနာ286ဦးရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူကတော့189ဦးထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။